မြန်မာစစ်ကောင်ဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအကြံပြုချက်ကိုကန့်ကွက်ခဲ့တဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားရဲ့လုံရက်ဟာပိုးပြီးအပြည့်ရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးတင်ပြမှာပါရှင့်။တနင်္လာနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာအင်ဂျင်ချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်တွေမှာစစ်တပ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းသူတို့ကို ICC ခုံရုံးတင်တရားစွဲဖို့အကြံပြုထားပါတယ်။ဒီအချက်နဲ့ပတ်သက်လို့အင်္ဂါနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲမှာအမြဲတမ်းအဖွဲ့ဝင်9နိုင်ငံအနေနဲ့တရုတ်နဲ့ရုရှားကပဲကန့်ကွက်ခဲ့တဲ့အပေါ်ရန်ဟီလီက CNN ရုပ်သံနဲ့မေးမြန်းခန်းမှာအခုလိုပြောသွားပါတယ
်။ It was expected China and Russia would always react.
တရုတ်နဲ့ရုရှားကအမြဲတမ်းဒီလိုတုံ့ပြန်နေဆိုတော့ကျမတို့ကညှို့နှင်းထားပြီးသားပါ။အရင်ကလည်းမြန်မာအရေးကိစ္စတက်လာတိုင်းသူတို့ဒီလိုပဲတုံ့ပြန်တတ်ပါတယ်။ဒါပေမဲ့တကယ်ဆက်ပြတ်ဖို့ကောင်းလာတာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖို့အင်အားကြီး9နိုင်ငံပဲရှိတဲ့အထက်မှာတရုတ်နဲ့ရုရှားပါဝင်နေတာဖြစ်ပါတယ်။ကျမထင်တာကသူတို့အနေနဲ့ပိုးပြီးဆက်တယ်လို့ထင်ပါတယ်။သူတို့ကတော့မဆက်ပါဘူး။ဒီတက်လဲကျမအလုံးနဲ့နာချင်းနေပါတယ်။လူတွေစပြီးထုတ်ဖို့ပြောဆိုလာတဲ့အချိန်ရောက်လာဖို့လိုပါတယ်။အမြဲတမ်းအဖို့ဝင်ဒီက9နိုင်ငံကိုလူတွေပြောဖို့လိုတာကသူတို့အနေနဲ့ကုလသမဂ္ဂရဲ့ဗရင်းငင်စာတမ်းတွေကိုထိမ့်သိမ်းတာဝယ်လို့စိတ်မရှိဘူးဆိုရင်အခုလိုအရေးကြီးတဲ့လုံခြုံရေးကောင်စီမှာပါဝင်ဖို့မသင့်ဘူးဆိုတာပါ
မြမရေးနဲ့ပတ်သက်ရင်ရုရှားနဲ့တရုတ်နိုင်ငံတွေကသဘောထားတွေပြောင်းလဲဖို့လိုအပ်နေကြောင်းကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့လူခွင့်ရေးကိုကာကွယ်နှင့်တင်ပေးဖို့တာဝန်ရှိကြောင်းရန်ဟီလီကအခုလိုဆက်ပြောပါတယ
် Well it's always possible for them to change their mind
သူတို့ကအရေးပေါ်ချက်ကိုပြောင်းဖို့ဆိုတာကအများရန်ဖြစ်နိုင်ပါတယ်သူတို့ကိုကျွန်မပြောချင်တာကတရုတ်ဟာကမ္ဘာစီးပွားရေးမှာထိတ်ဆုံးအောင်မြင်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်လာတယ်လို့ကမ္ဘာဥဆောင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာနေတာပါ။အဲ့ဒီအတိတ်ကဆိုလိုရင်းကတကယ်တမ်းစီးပွားရေးနဲ့ငွေကြေးအရာကမ္ဘာဥဆောင်မှုနေရာမှာရှိုံနေမဟုတ်ပဲတခြားကဏ္ဍရပ်တွေလည်းပါဝင်ပါတယ်။အထူးသဖြင့်ကမ္ဘာတော်မှာရှိတဲ့လူတွေအတွက်လူခွင့်ရေးကိုကာကွယ်နှင့်တင်ဖို့အတွက်တာဝန်ရှိရဲ့ဆိုတာအမှန်တကယ်ပြတ်တာလှုပ်ဆောင်တာမှာဖြစ်ပါတယ်
။ဒါ့အပြင်လုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိစ္စမှာ ICC ခုံရုံးကိုဆက်ပြီးလွှဲတင်ကြောင်းလည်းသူကအခုလိုအကြံပြုပါတယ်။
The UN Security Council must refer this to the ICC. Otherwise, they will have this.
ICC ခေါင်းဆောင်အနေနဲ့အရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မဖြစ်မနေပြောတယ်မှာလေ။အဲ့ဒီလိုမှမလုပ်ဘူးဆိုရင်ဒီလိုကျူးလွန်မှုကိုနောက်မျိုးဆက်စီဆက်ပြီးလက်ဆောင်တန်းလာမျိုးတွေဖြစ်လာပါလိမ့်မယ်။တစ်ချိန်တည်းမှာပဲပြစ်မှုကျူးလွန်တာကိုဝန်ခံမှုရှိလာဖို့အတွက်လုံထုံလုံနည်းကိုအများဆုံးအကောင့်ထည့်ဖို့ကျွန်မတောင်းဆိုထားပါတယ်။စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ကောင်စီကနေချမှတ်မယ်ဆုံးဖြတ်ချက်မှာအဲ့ဒီအချက်ကိုထောက်ခံလိုက်မယ်လို့ကျွန်မညွှန်လင့်ပါတယ်။အဖွဲ့ဝင်နိုင်ငံတွေလည်းထောက်ခံလိုက်မယ်လို့ညွှန်လင့်ပါတယ်။တကယ်ထောက်ထားတွေကိုကျွန်မတို့ဆက်ပြီးတော့စုဆောင်းဖို့လိုနေပါတယ်
။ရိုဟင်ဂျာဒုက္ခသည်အချက်အသေးကြီးဖြစ်ပေါ်မလာအောင်ကာကွယ်ဖို့ကုလသမဂ္ဂဘက်ကတုံ့ပြန်ဆောင်ရွက်နိုင်ခဲ့ခြင်းမရှိခဲ့တာကိုလည်းလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဝေဖန်ထောက်ပြခဲ့ပါတယ်။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့ကြီးမားပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုကုလသမဂ္ဂအနေနဲ့တကယ်တမ်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်း CNN နဲ့တွေ့ဆုံမေးမြန်းခဲ့မှာရန်ဟီလီကပြောသွားပါတယ်ရှင်။